ဖက်စစ်ခနာရဲ့ဦးစီသူအောင်မြင့်ကသူ့အပေါ်ဆွဲဆိုထားတဲ့အမှုမှာသူ့ဖက်ကတက်တည်လိုက်ပေးဖို့ပြန်ကြားရေးဝန်ကြီးဌာနကိုတင်ပြထားပါတယ်။ဥပဒေနဲ့အညီတရားဝင်သတင်းလုံကလုတ်ကိုင်းနေသူသူဦးဆိုတာကိုဖော်ပြဖို့အတွက်အခုလိုတင်ပြတာလို့ရှေ့နေတွေကပြောပါတယ်။ဖန်စီတရားဆွဲဆိုခံရတဲ့သတင်းသမားတွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုရဲမုံကဆက်ပြီးတော့တင်ပြထားပါတယ်ရှင်
။ VOA အပါအဝင်သတင်းဌာနအချို့မှာစောင်းပါရေးသားသူသတင်းသမားဦးစီသူအောင်မြင့်ကိုရန်ကုန်အရှေ့ပိုင်းခရိုင်တရားရုံးကနိုင်ငံတော်အကြီးအကျယ်ပြည့်အောင်ပြုလုပ်မှုရသက်သက်ကြီးဥပဒေပုံမှန်124ကကြီးနဲ့ဆွဲချက်တင်ထားသလိုပဇွန်တော်မြို့နယ်တရားရုံးနဲ့ဗဟန်းမြို့နယ်တရားရုံးတို့ကလည်းတမတော်ပြုကွဲအောင်လှုံ့ဆော်မှုပုံမှန် 905 နဲ့ဆွဲချက်တင်ထားပါတယ်။မေလ25ရက်အရှေ့ပိုင်းခရိုင်တရားရုံးကဆွဲဆိုတဲ့ရသက်သက်ကြီးဥပဒေပုံမှန်124ကကြီအမှုအတွက်တရားခဏ်တက်တဲ့တချို့စစ်ဆေးမေးမြန်းခဲ့တယ်လို့သိရပါဗျ။ဒီအမှုအတွက်တက်တဲ့လိုက်ပေးဖို့ဦးစီသူအောင်မြင့်ဘက်ကပြန်ကြားရေးဝန်ကြီးဌာနဘက်ကိုတင်ပြထားတယ်လို့သူရှိနေထံကသိရပါဗျ
။ "तू อ่ะဒီ तू ကဟိုပြောချင်တာတော့ तू อ่ะဒီစားနေစင်းကျင်းဝင်တဲ့အညီသူရေးတယ်ဆိုတဲ့ဟာပေါ့နော်။အဲအဲ့ဒါရယ်။နောက်တစ်ခုကကြတော့ဒီဒီ PUI ကဒီမြန်မာပြည်မှာဆိုရင်ဒါရုံးကခွင့်ဖွင့်လခွင့်ပြုထားတယ်ဆိုတဲ့ဟာအမတို့အဲ့မှာတက်တည်ကြတာတက်ဖို့ရှိတာပေါ့နော်။အဲ့နှစ်ချက်ပေါ့။အဲ့နှစ်ချက်အတွက်ကို तू ကအဲ့ဒီလူတွေ तू ထည့်တာပေါ့နော်။အဲဘယ်လိုပြောရမလဲ။သူတို့လာမလာတော့မသိဘူးပေါ့နော်။ဒါကအရက်တက်တည်အမတို့ပြီးွားတဲ့ခါကြတော့မှပဲအဲသူတို့ခေါ်မယ်ပေါ့နော်ဆိုပြီးတော့အမတို့ပြင်ထားတာပေါ့လေစူတင်ပြင်ထားတာပေါ့အော်အမှုရှင်တွေကတော့ဒီတိုင်းပဲဟိုနေစီစီဘယ်လိုပြောလဲကိုယ့်ဘက်ကဒီတူအားတွေပဲစစ်နေနေတဲ့အဆင့်ဆိုတော့လေဒါမှတော့ဟိုထူးထူးထူးတော့မရှိဘူးအရင်ဟိုဟာတရားလိုဘတ် site ကကြတော့သူကပြီးွားပြီဆိုတော့လေသူတို့ဘက်ကတော့အဓိကအဲဒီသုံးမှုလုံးမှာဆွဆွဲထားတာပေါ့အဓိကတော့ဆရာကြီးရေးတဲ့စာသားတွေပေါ်မှာပေါ့နော်ဒီဆောင်မတွေပေါ်မှာပဲမူတည်ပြီးတော့ပဲသူကဆွဆွဲထားတာဆိုတော့လေ
VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်အလက်အခြေခံရေးသားထားတာတွေပဲဖြစ်ပြီးVOA ကိုသတင်းဆောင်ပါရေးသားပေးပို့လို့ဆိုတဲ့စစ်စစ်ချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါဗျ။2021ဩဂုတ်လ15ရက်နေ့ကဦးစီသူအောင်မြင့်ကိုဖမ်းဆီးစဉ်မှာ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထက်ခန်ကိုလည်းအတူဖမ်းဆီးခဲ့တာပါ။မတ်ထထက်ခန်ကလည်းအခုလက်ရှိအင်းစိန်အချင်းတော်အတွင်ဖမ်းဆီးထိန်းသိမ်းခံနေရပါဗျ။မတ်ထထက်ခန်ကိုတော့မင်္ဂလာတောင်ညွန့်မြို့နယ်ကပုံမှန် 905 ကကြီးနဲ့ဗဟန်းမျိုးနယ်ကပုံမှန်ဆက်ခွန်မြင်းဆောင်တစ်တုံးနဲ့တရားဆွဲဆိုထားပါတယ်။ဒီအမှုအခြေအနေနဲ့ပတ်သက်လို့သူမရှိနေကအခုလိုပြောပြပါတယ်
။သူက905နဲ့ဆွဲထားတယ်။တကူကဆက်ခွန်တင်နဲ့ဆွဲထားတယ်ပေါ့နော်။905နဲ့ဆွဲထားတဲ့အခါမှာလည်းအဲ့ဒါပတ်သက်ပြီးသူအထောက်အပံ့နိုင်နေတာမရှိဘူး။ဆက်ခွန်တင်မှာကြပြန်တော့လည်းမတရားအသိနဲ့ချိတ်ဆက်ပါရဲ့လို့ပြောအောင်လဲ။ရှင်းရှားအောင်မပြသနိုင်တဲ့အပြင်ပေါ့။သူကသတင်းနောက်ဖြစ်တဲ့အပေါ်မှာလည်းဟုတ်တယ်ဟဲ့ဒရင်းယူခဲ့တယ်ဆိုလို့ရှိရင်တော့ဥပဒေနဲ့အညီတရင်းယူခဲ့တယ်ဆိုတဲ့ပုံစံမျိုးကသုံးသပ်လို့ရနေတာနီးသူကတရားစွဲအဖွဲ့စီကဒီပုံမှန်နဲ့စွဲလိုက်တဲ့အပေါ်မှာဥပဒေနဲ့အညီလုပ်တယ်ဆိုတဲ့ပုံစံမျိုးနဲ့သူကဒီလိုပြောမှဆိုရင်တရားခွန်မှာအမှုတင်စစ်ဆေးရပေါ့အမှုတွေမှာစစ်ဆေးပေါ်ပေါက်ချက်ရပေါ်လွင်မှုမရှိဘူးဆိုတဲ့ဟာကျွန်တော်မေးခွန်းထုတ်နိုင်ပြီးတော့ထင်ရှားအောင်တော့ပြသနိုင်တဲ့အခွင့်အရေးတော့ကျွန်တော်ရဲ့တရားခဏ်စိုက်ဘက်ကရတယ်ဒါပေမဲ့ဘယ်ပုံမှမအမေကဘဏ္ဍာနှစ်ချရတာဟာသုံးသပ်ပြီးသားဖြစ်တဲ့အတွက်ကြောင့်မို့လို့ဒီမှာတို့အမှုကအချင်းချင်းကောင်းလဲထောင်ကြမှာပဲ
စစ်တပ်ကအာဏာသိမ်းပြီးနောက်ဖမ်းဆီးခံရသူတွေထဲမှာသတင်းသမားတွေလည်းပါဝင်ခဲ့ရမှာအခုချိန်ထိဆိုရင်သတင်းသမား80ဝန်းကျင်ဖမ်းဆီးတရားစွဲဆိုခံနေရဆဲပါသူတို့ကိုနှစ်ရှည်ထောင်ချနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုထားတယ်လို့ရှင်းနေတွေကပြောပါတယ်မကြသေးခင်ကပဲမြဝတီမြို့မှာဖမ်းဆီးခံခဲ့ရတဲ့မဲခေါင်သတင်းဌာနအလွတ်တန်းသတင်းတော့မောင်မောင်မျိုးကိုလည်းနှစ်ရှည်ထောင်ချနိုင်တဲ့အကြမ်းဖက်တိုက်ဖြတ်ရေးဥပဒေ52ကကြီးနဲ့စစ်ကောင်စီဘက်ကတရားစွဲဖို့ပြင်ဆင်နေတယ်လို့အဲ့ဒီသတင်းဌာနရဲ့အဒီတာကိုညံလင်းထက်က VOA ကိုပြောပါတယ
်။ဆယ်ရက်နေဖမ်းနေပေါ့နော်17ရက်နေကြာတော့အကြမ်းတိုက်ဖြတ်ရေးဥပဒေ52ကကြီးနဲ့သူ့အမှုဖွင့်နေတယ်။ဒီကဘတ်တနင်းလာနေအင်္ဂါပေါ့နော်16ရက်နေ18ရက်နေမှာသူ့အမျိုးသမီးနဲ့သူ့မိနဲ့တွေ့တွေ့လို့ရတယ်ဖန်တော့မှာဟုတ်ပြီးတော့အဲ့18ရက်နေ့မှာပဲသူဖန်အချုပ်ကနေပြီးတော့ထောင်ထဲကိုရွှေ့လိုက်တယ်ပေါ့နော်။မောင်မျိုးတွေ့ခဲ့တာတော့ကျမ်းမာကြီးလည်းကောင်းတယ်ပေါ့နော်။ကောင်းကောင်းမွန်မွန်ပဲပေါ့။အဲ့လိုဒီရိုက်ကနှစ်ထားမျိုးမတွေ့ခဲ့ရဘူး။အဲ့ဒါလူပြောတဲ့သူမျိုးသူများဆက်ရတဲ့ဒီရဲရဲကနဦးကျင်းနံပေါ့နော်။အမှုဖွင့်ကျင်းနံမဟုတ်ဘူး။ကနဦးကျင်းနံမှာတော့သူ့ဖုန်းနဲ့မှာသူ့ကောင်းမှာပေါ့နော်။ဒီမဲခေါင်သတင်းဌာနကတရင်တချို့ရဲ့တော့ပြောသူနိုင်ငံရေးနဲ့ပတ်သက်တဲ့ post တွေလိုမျိုးတော်လိုင်းနဲ့ပတ်သက်တဲ့ post တွေ share ထားတာကိုတွေ့တော့သူဆက်စစ်တယ်ဆက်စစ်တဲ့အခါကျတော့သူကဒီသတင်းဌာနမဲခေါင်သတင်းအတွက်လွတ်တန်းသတင်းလောက်အနေနဲ့သတင်းရှင်းပြရင်တော့ပြီးတော့ဟို PDF တွေနဲ့ဆက်သွယ်ပြီးတော့နေမျက်နှာမျိုးတွေရှိတယ်န နိုင်ငံနဲ့ပတ်သက်ပြီးတော့မဟုတ်မမှန်ရှိတယ်ဆိုပြီးတော့ share တော့ကနအူချိန်နာမှာတော့အဲ့လိုမျိုးရှိထားတယ
်ဒီပုံမှန်အရာပြစ်မှုထင်ရှားကြောင်းစီရင်ခံရရင်အနိုင်ဆုံး1000နှစ်ချခံရနိုင်ပါတယ်အခုလိုသတင်းသမားတွေကိုဖန်ဆီးတရားစွဲဆိုတာတွေကြောင့်သတင်းရေးသားမှုတွေမှာပိုပြီးအခက်အခဲဖြစ်လာရတယ်လို့ကိုညံလင်းထက်ကဆက်ပြီးပြောပါရယ
်သတင်းသမားတွေရဲ့ဒီအခြေအနေကိုပြောပါဆိုရင်တော့ဟိုအခြေအနေနှစ်မျိုးတော့ပြောလို့ရပါဘောနော်တချို့ကတော့ဒီအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့ခိုင်းတဲ့အတိုင်းပြောတဲ့အတိုင်းပေါ့နော်သူတို့သုံးနှုန်းခိုင်းတဲ့အတိုင်းရှိတဲ့သတင်းမီဒီယာတချို့နဲ့သတင်းအမှတချို့ရှိတယ်ပေါ့သူတို့ကတော့ပြဿနာမရှိဘူးဒါပေမဲ့ဒီတကယ်ပြပြမှာဖြစ်ပျက်နေတဲ့အခြေအနေကိုနောက်ပြီးတော့ဒီသူရဲ့သဘောထားကိုထင်ဟပ်အောင်ပေါ့နော်သတင်းရေးတဲ့လူအဲ့လိုအဲ့ဒီအမှန်အဲ့တိုင်းရေးတဲ့သမားတွေတော့ကတော့ဒီအချိန်မှာသူတို့တင်တော့မသိတာနဲ့ဒီစစ်တပ်ကဖမ်းမှာပဲဖမ်းမိနေရင်လို့သူတို့ငါငါအကကြီးနဲ့မဟုတ်တော့ဘူးပေါ့နော်ဒီအကြမ်းဖမ်းမှုတိုက်ဖျက်ရေးဦးရင်52ကကြီးကိုသူတို့ကပြင်းထန်တဲ့ပုံမှန်နဲ့တရားစွဲရမျိုးလဲတွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ဒီသတင်းသမားကတော့သတင်းရယူတဲ့နေရာမှာPDF နဲ့လည်းဆက်သွယ်ရမှာပဲ NUTC PH နဲ့လည်းဆက်သွယ်ရမှာပဲရှင်ရင်ဘာမြောင်ဆက်သွယ်ပြီးတော့သတင်းမေးရတာဖြစ်တဲ့အတွက်အဲဒီလိုမျိုးဆက်သွယ်ထားရတဲ့သူတို့ကအကြမ်းဖက်မှုဥပဒေနဲ့မှုဖွင့်လို့ရတဲ့အခြေအနေဖြစ်နေတဲ့
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလ3ရက်နေ့ကစပြီးအခုချိန်ထိစစ်ကောင်စီကဖမ်းဆီးခဲ့တဲ့သတင်းသမားပေါင်းအယောက်200နီးပါးရှိခဲ့ပြီးတချို့တော့ပြန်ပြီးလွတ်ခဲ့ပါတယ်ဖမ်းဆီးစဉ်သတင်းသမား3ဦးအသက်သိမ်းဆုံးခဲ့ရတယ်လို့သတင်းလွတ်လပ်ခွင့်အဖွဲ့တွေကထုတ်ပြန်ထားပါတယ်သတင်းသမားတွေကိုအများဆုံးတရားဆွဲဆိုထားတာကတမတော်ကိုအကြီးညိုပြက်စီမှုဥပဒေပုံမှန်905ကကြီးနဲ့ဖြစ်ပြီးတော့ဆက်သွယ်ရေးဥမှုတွေပုံမှန်အပြင်နှစ်ရှည်ထောင်ချနိုင်တဲ့မတရားအသင်ဆက်သွယ်တဲ့ဥပဒေပုံမှန်နိုင်ငံတော်အကြီးညိုပြက်အောင်ပြုလုပ်မှုတွေနဲ့ပါတရားဆွဲဆိုတာတွေလုပ်လာခဲ့ပါတယ်ခင်ဗျာ